ရုရှားစစ်တပ်ကစစ်သင်္ဘောနဲ့လေယာဉ်ဒါဇင်နဲ့ချီပါဝင်တဲ့စစ်ရေးလက်ချက်မှုကြီးကိုအမေရိကန်နိုင်ငံအလာစကာပြည်နယ်မှာလုပ်နေတယ်လို့ရုရှားစစ်တပ်ကတောက်ကြနေမှာပြောပါတယ်။ဒါဟာအရင်ဆိုဗီယက်ရုရှားခေတ်ကစပြီးအကြီးဆုံးစစ်ရေးလက်ချက်မှုဖြစ်ကြောင်းလည်းပြောပါတယ်။အမေရိကတိုက်နဲ့ဥရောပတိုက်ကြားကဘယ်ရင်ပင်လယ်ပြင်ထဲမှာစစ်သင်္ဘောအဆင့်50ကျော်နဲ့လေယာဉ်အဆင့်40လောက်ပါဝင်တဲ့စစ်ရေးလက်ချက်မှုဖြစ်ပြီးတိုက်ရင်းတက်ဒုံးကျည်ပြစ်လွတ်လက်ချက်မှုတွေပါပါဝင်မှာဖြစ်ကြောင်းရဲဘော်ချုပ်ကြီးနီကိုလိုင်းယက်မန်နော့ကပြောပါတယ်။ဒါဟာစစ်လက်ကျင့်မှုအများပြားပါဝင်တဲ့တခါမှမလုပ်ဘူးသေးတဲ့လက်ကျင့်မှုဖြစ်ကြောင်းလဲရုရှားကာကွယ်ဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဒီစစ်လက်ကျင့်မှုဘယ်ချိန်ကစပြီးဘယ်ချိန်မှာဆုံးမယ်ဆိုတာအခုထိတည်တည်ကြွယ်ကြွယ်မသိရသေးပါဘူး။ရုရှားရဲ့စစ်လက်ကျင့်မှုကိုအမေရိကန်စစ်တပ်ကအလက်စကာနာမှာတတိပင်းတွေကတွေ့ကြတာဖြစ်ပြီးသူတို့ရဲ့လက်ကျင့်မှုကအမေရိကန်ရေပိုင်နဲ့ထဲမှာမဟုတ်ဘဲနိုင်ငံတကာရေပိုင်နဲ့ထဲမှာဖြစ်ကြောင်းအမေရိကန်စစ်တပ်ပြောဝင်ရကပြောပါတယ်။